က်ကောင်စီဟာ2021ခုနှစ်ဖေဖော်ဝါရီလကအာဏာသိမ်းခဲ့ပြီးတဲ့နောက်2021ခုနှစ်နှစ်ကုန်ပိုင်းလောက်မှာလက်နက်ကင်တော်လှန်ရေးများမြန်မာပြည်အနှံ့မှာပေါ်ပေါက်ခဲ့ရပါတယ်။အဲ့ဒီအချိန်ကရင်ပြည်နယ်မှာတိုက်ပွဲသံမကြားတဲ့နေ့ဆိုတာမရှိဘူးလို့ဒေသခံတွေကပြောပါတယ်။ပြည်နယ်လေးကသေးပေမဲ့တိုက်ပွဲတွေကြောင့်လက်ပတ်ထွက်ပြေးနေရတဲ့အရက်သားတွေဟာလည်းနှစ်သိန်းခွဲခန့်ရှိနေပါပြီ။ပြီးခဲ့တဲ့အောက်တိုဘာလအတွင်းရှမ်းပြည်မြောက်ပိုင်းမှာ10/29စစ်စင်ရေးစတင်ပြီးချိန်မှာကရင်ပြည်နယ်မှာလည်းနိုဝင်ဘာလ17ရက်နေ့က11/17စစ်စင်ရေးကိုအကောင့်ထည့်ဖော်ခဲ့ပါတယ်။ပထမဆုံးနေ့မှာပဲစစ်စခန်း9ခုကိုတိုက်ခိုက်အောင်နိုင်ခဲ့ပြီးလက်နက်တွေရာချီပြီးသိမ်းဆည်းရမိတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF အဖွဲ့ဥက္ကဋ္ဌခွန်ဘီထူးကပြောပါတယ်ဆက်လက်ပြီးတိုက်ပွဲတွေဖြစ်ပွားလျက်ရှိရာမှာနိုဝင်ဘာလ14ရက်နေ့မှာတော့စခန်း9ခုလောက်သိမ်းဆည်းပြီးဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့ဒီနေ့တိုက်ပွဲကဟိုပရောဆုံးဘတော့17ရက်နေ့ဟိုမှာတိုက်ရတဲ့ပွဲလို့ပဲအလုံးနားဖက်ပုံမှာကျွန်တော်တိုက်ခဲ့တယ်မူပြန်မှာတိုက်တယ်နောက်ခုလိုက်ကောပေါက်ချက်လဲမှာဘောနော်ကျွန်တော်စပြီးမှာတိုက်တယ်အဲ့ဒီကနေပြီးမှဟိုစခန်းရှစ်ခုခုခုကျွန်တော်တင်းယူတယ်တပြင်းနဲ့တည်းမှာပဲကျွန်တော်စခန်းလေးတို့များဆုပ်တယ်တချို့စခန်းလေးကိုဆက်ပြီးမှာတင်းနေကိုစူးစမ်းနေတော့ပဲဖြစ်တယ
်အခုလိုတိုက်ပွဲတွေပေါ်ဆောင်လာတာဟာရှမ်းပြည်မြောက်ပိုင်းကညီနောင်၃ဘွဲ့ရဲ့စစ်စင်ရေးကိုကင်းနီအဖွဲ့အနေနဲ့ထောက်ခံပြီးမပါဝင်သေးသူတွေလည်းပါဝင်လာဖို့လိုတယ်လို့ကင်းနီတိုးတက်ရေးပါတီတွဲပဲအတွင်မှုဥအောင်ဆန်းမြင့်ကပြောပါတယ
်ကျွန်တော်တို့ဒီနေ့တော်လိုင်းရေးကာလအချိန်ကာလမှာကျွန်တော်တို့အနာဂတ်ဆယ်ရက်ဒီမိုကရေစီတည်ဆောက်ဖို့အတွက်ကဆရာနိုင်ရှင်ပြုကြရေးရာအတိတ်ကပထမဟိုရှင်းပေါ့နော်ပြင်မှာဖြစ်တယ်ဆိုတော့ကျွန်တော်တို့ဒါကလည်းအားလုံးကနေမှဒီပုံမှာကျွန်တော်တို့ကအဲ့လိုရှင်းကောင်းတဲ့အခါမှာအားလုံးပါဝင်ရေးကိုလည်းကျွန်တော်တို့ကဖိတ်ခေါ်ထားတာပေါ့နော်ဒီပုံမှာတော့ကျွန်တော်တို့ကလည်းဆက်လက်ပူးပေါင်းသွားဖို့ဆိုတာရှိပါတယ်ဆိုတော့ကျွန်တော်တို့အဲ့ဒီပြည်သူများနဲ့ပုံတော့ကျွန်တော်ကြိုးစားထောက်ခံပြသပ
ါနိုဝင်ဘာလ17ရက်နေ့ကစတင်ခဲ့တဲ့ကင်းနီပြည်နယ်ကပူးပေါင်းတပ်ဖွဲ့တွေရဲ့စစ်စင်ရေးဟာလွယ်ကော်မြို့ပတ်ဝန်းကျင်မှာသာစတင်တာဖြစ်ပြီးစစ်ကောင်စီဘက်ကစခန်းတွေဆုံးရှုံးရတာကြောင့်လက်နက်ကြီးပစ်ကူတွေတုံးပြီးတိုက်ခိုက်ခဲ့တယ်လို့တိုက်လေရင်နှစင်းအပြင်တိုက်ခိုက်ရေးရဟတ်ရင်တွေနဲ့လည်းအကျဉ်း20ထက်မနည်းပြန်လည်တိုက်ခိုက်ခဲ့တယ်လို့ KNDF ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်နိုဝင်ဘာလ17ရက်နေ့မှာစစ်ကောင်စီတိုက်လေရေတစ်စင်းကိုပစ်ချနိုင်ခဲ့ပြီးလေရင်မှူးများကိုရှာဖွေနေစေဖြစ်တယ်လို့ခွန်မီထူးကပြောပါတယ်
။ဟို17ရက်နေ့မှာကျွန်တော်တို့လေးနိုင်ကျော်လောက်မှာပေါ့နော်ပြင်းမိတယ်သူတို့လေရင်ကတော့ထိုးချသွားတာတော့မှန်တယ်လို့လေရင်မှူးနှစ်ယောက်ကပေါ့နော်လေရင်ကခုံဆင်းလိုက်နိုင်တယ်။အော်သူတို့ရဲ့ကျွေးချံပစ္စည်းတွေတော့ကျွန်တော်ရပြီးမှအခုချိန်ထိဒီလေရင်မှူးနှစ်ယောက်ကိုကျွန်တော်တို့လက်ဝယ်ဖမ်းမိထားတာမရှိဘူး။အเจ้าမျိုးမျိုးเจ้าမလို့ဒီလေမူနီယောက်ကပေါ့နော်ဒါလူမြောက်သွားနိုင်တယ်လို့လို့ယူဆရပေါ့နော်။ဒါပေမဲ့သူတို့ကအเจ้าဒီအနိစ္စဆုံးပေါ့နော်။မိုင်40လောက်နေတဲ့နေရာကိုသူတို့သွားနိုင်ခဲ့ရင်သူတို့လူမြောက်သွားနိုင်တယ်။ဆန်တဲ့ဟာတော့ကျွန်တော်ဒီနေ့ဒီချိန်ထိပေါ့နော်လေမူလို့မိထားတာတော့မရှိပါဘူးဗျ
။ဖြစ်ပွားနေတဲ့တိုက်ပွဲတွေဟာလွယ်ကောအပါဝင်လူနေထူတက်တဲ့နေရာတွေမှာဖြစ်နေပြီးစစ်ကောင်စီတပ်ကလက်နဲ့ကြီးနဲ့လူနေရက်ွက်တွေဘက်ကိုပြစ်နေတာကြောင့်အရက်သားထိခိုက်မှုတွေရှိလာတယ်လို့ကရင်လူအခွင့်အဖွဲ့တီထောင်သူကိုပညာကပြောပါတယ်
။ဒီနေ့လောကရာချီမှာသူတို့ကရက်ွက်တွေရက်ွက်တွေမှာရှိတဲ့သူတွေတခါရသူကရက်ွက်ဒီလက်ကောမြို့တွင်းရက်ွက်ကိုတခါတဲ့သူကဟိုဝင်ခိုင်းတော့ဗောနော်အပြင်ကိုပေးမတော့ဘူး။အဲ့ဒါတခုလောက်ထားတယ်။နောက်ပြီးတော့မှအခုဝင်တော့တဲ့သူအလုံးအလည်ရက်ွက်တွေကိုပြန်ထည့်လို့မရဘူး။ဒါကောမြို့တွင်းကိုခက်ခမပြီးတော့အဲ့လိုလုပ်တယ်။ပြီးတော့မှလက်နေကြီးတွေကျွန်တော်တောက်လျှောက်ပြည့်တဲ့ချိန်မှာဘယ်အများဆုံးကြားလဲဆိုတော့လူထုတွေနေတဲ့အိမ်တွေရက်ွက်တွေထဲကိုအများဆုံးလက်နေကြီးကပြန်ကျပြန်တော့
လူနေရက်ွက်မှာနေထိုင်သူတွေကိုစစ်ကောင်စီတပ်ဘက်ကထွက်ခွန့်မပေးတာကြောင့်ထိခိုက်မှုတွေပိုများလာတာလို့ဆိုပါတယ်။ကရင်ပြည်ပေါင်းတပ်တွေစစ်စင်ရေးစပြီး၃ရက်အတွင်းမှာပဲထိခိုက်သေးဆုံးရသူ20ရှိတယ်လို့ကရင်လူခွန်ရေးအဖွဲ့ KNHRG ရဲ့နိုဝင်ဘာလ14ရက်နေ့သတင်းထုတ်ပြန်ချက်မှာပေါ်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောင်းမင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့အဆက်သွယ်လုပ်လို့မရပါဘူးဒါပေမဲ့ပြည်တွင်းမီဒီယာတချို့ကိုဗိုလ်ချုပ်စောင်းမင်းထွန်းကပြောတာကလွယ်ကော်မြို့မှာကရင်ပြည်တပ်ဖွဲ့တွေကလွယ်ကော်ကောလိပ်မှာနေရာယူထားတယ်လို့ပြောခဲ့ပါတယ်ဒါပေမဲ့ကရင်ပြည်တပ်ဖွဲ့တွေဘက်ကပြောတာကတော့လွယ်ကော်ကောလိပ်မှာစစ်ကောင်စီတပ်ကနေရာယူထားတာဖြစ်တယ်လို့ ပြောပါတယ်ခင်ဗျာ
Thank you.